အခုဆိုရင်ရှင်းလင်းလုံးအရေးတော်ပုံကြီးဖြစ်ခဲ့တာ32နှစ်ပြည့်ခဲ့ပြီပါပြီ။ထုံးစံတိုင်းအမတ်တရားခန္ဓာတွေကျင်းပညညာချက်ထုတ်တဝန်လာတွေပို့စတာတွေလုပ်ခဲ့ကြပါတယ်။ထုတ်ပြန်ချက်တွေတဝန်လာတွေထဲမှာတူညီတဲ့အချက်တစ်ခုကတော့ဒီကနေ့အချိန်ထိရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးရဲ့ရည်မှန်းချက်တွေပြည့်မြောက်ခြင်းမရှိသေးဘူးဆိုတာပဲဖြစ်ပါတယ်။ရှင်းလင်းလုံးလူလူအရေးတော်ပုံကြီးကစခဲ့တဲ့မြန်မာဒီမိုကရေစီတိုက်ပွဲဒီကနေ့ဘယ်အချိန်တွေရောက်နေပြီလဲ။ရှင်းလင်းလုံးအရေးတော်ပုံကြီးကနေဘာသင်ခန်းစာတွေယူပြီးအရေးတော်ပုံရည်မှန်းချက်ပေါက်ပြောက်အောင်ဘာတွေဆက်လုပ်ကြရင်ကောင်းမလဲဆိုတာလေ့လာဆွေးနွေးကြည့်ကြရအောင်ပါ
မြမတမိုင်းကိုပြန်ကြည့်ရင်လွတ်လပ်ရေးရခဲ့တဲ့1948ခုနှစ်ကနေဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1962ခုနှစ်မတိုင်ခင်ပါလီမန်ဒီမိုကရေစီခေတ်ထွန်းကားခဲ့ပါတယ်1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ကတည်ဆဲနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုနင်းချေပြီးစစ်အာဏာသိမ်းအုပ်ချုပ်ခဲ့ပါတယ်1988ဒီမိုကရေစီတောင်းဆိုတဲ့လူမှုအရေးတော်ပုံကြီးဖြစ်ပွားလာတဲ့အချိန်အထိဗိုလ်ချုပ်ကြီးနေဝင်ဟာတော်လှန်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်သမတမြမဆိုရှယ်လစ်လမ်းစဉ်ပါတီဥက္ကဋ္ဌအစရှိသဖြင့်ယာရုအမျိုးမျိုးရယူပြီးတိုင်းပြည်ရဲ့နံပါတ်1ခေါင်းဆောင်အနေနဲ့အုပ်ချုပ်ခဲ့တာမို့အာဏာရှင်တနည်းအာဏာရှင်အုပ်ချုပ်တဲ့တိုင်းပြည်လို့ပြောနိုင်ပါတယ်စစ်တပ်ကိုကြောထောက်နောက်ခံထားအုပ်ချုပ်ခဲ့တာမို့လည်းသူ့ကိုစစ်အာဏာရှင်မြမနိုင်ငံကိုတော့စစ်အာဏာရှင်စနစ်ကျင့်သုံးတဲ့တိုင်းပြည်အဖြစ်သတ်မှတ်နိုင်ပါတယ်ဒါရင်မကစစ်အာဏာရှင်စနစ်အုပ်ချုပ်မှုအောက်မှာတိုင်းပြည်ဟာစစ်ပီးခေတ်အာရှနိုင်ငံတွေထဲမှာဖွံ့ဖြိုးတိုးတက်ဖို့အလားအလာအကောင်းဆုံးနိုင်ငံအဖြစ်ကနေစီးပွားရေးပညာရေးအဖက်ဖက်ကနေယိုယွင်းကြဆင်းပြီးဆင်းရဲတဲ့နိုင်ငံတစ်နိုင်ငံအဖြစ်အိမ်နီးချင်းနိုင်ငံတွေရဲ့နောက်ကိုတောင်ရောက်သွားစေခဲ့ပါတယ်။အဲဒီလိုအခြေအနေဆိုက်ရောက်ခဲ့လို့လဲပြည်သူလူထုတရက်လုံးတခဲနဲ့အုံကြွပြီးဒီမိုကရေစီအရေးတောင်းဆိုဆန္ဒပြအရေးတော်ပုံကြီးတစ်ခုကိုဆင်နွှဲခဲ့ကြတာပါ။ပြည်သူလူထုတရက်လုံးရဲ့အဲ့ဒီလိုလူအင်စန္ဒအပေါ်အာဏာရှင်ဦးနေဝင်ပြန်ပေးလိုက်တာကတော့စစ်အာဏာသိမ်းမှုတစ်ခုပါပဲရိုးရိုးစစ်အာဏာသိမ်းမှုမျိုးမဟုတ်တဲ့ကိုယ်တိုင်သူပြည်သားတွေကိုကိုယ်တက်မတော်ကိုယ်တိုင်ကပဲရရက်ဆက်ဆက်ပြစ်ခတ်တပ်ဖြတ်နှိမ်နင်းခဲ့တဲ့သွေးထွက်တန်ယူအာဏာသိမ်းမှုမျိုးဖြစ်ပါတယ်နောက်ပိုင်းစစ်ကောင်းဆောင်တွေကပဲစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့လိုက်တာ2011ခုနှစ်အထိဆိုရင်23နှစ်တိုင်ခဲ့ပါတယ်
ရှိတယ်လို့အရေးတော်ပုံကြီးနဲ့ပတ်သက်ရင်သင်္ကန်းစာယူစရာအများကြီးရှိနိုင်ပါတယ်။ဒီထဲမှာမှအရေးကြီးတဲ့သင်္ကန်းစာတစ်ခုကတက်မတော်စစ်ကောင်းဆောင်အစင်းစင်းဟာအာဏာရှင်ဒါမှမဟုတ်အာဏာရှိသူတယောက်ယောက်ကကိုယ်တိုင်သာပြည်သူလူထုကိုပြစ်ဆိုပြစ်သတ်ဆိုသတ်အမိန့်ပေးတာမှန်သမျှမျက်စိမိတ်ပြီးလိုက်နာနေမယ်ဆိုရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီထုံးကားဖို့မဖြစ်နိုင်ဘူးဆိုတာပါပဲ။ဒါကြောင့်လည်းပဲဒီမိုကရေစီလိုလားသူတွေဟာစစ်အာဏာရှင်စနစ်ကိုတော်လှန်ဖို့အမဲတစေစူးစမ်းခဲ့ကြတာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်2010ရွေးကောက်ပွဲပြီး2011သမ္မတဦးသိန်းစင်အစိုးရတက်လာတဲ့အခါဆေးအာဏာရှင်စနစ်တခန့်ရပ်သွားပါတယ်။ဒါဟာဆေးအာဏာရှင်စနစ်ကျရှုံးသွားလို့မဟုတ်ပဲဖွဲ့စည်းပုံအခြေခံဥပဒေတစ်ခုအောက်မှာစစ်ကောင်းဆောင်တွေဟာစစ်ဘီရင်မင်းဆက်တွေလိုနိုင်ငံအာဏာဆက်ကဆက်ကရယူသွားနိုင်မဲ့အခြေအနေတစ်ခုပြောင်းလဲဖန်တီးထားရခဲ့လို့ပဲဖြစ်ပါတယ်။
ဒီကြားတဲ့မျှော်လင့်မထားတဲ့ကံကြမ္မာကောင်းတစ်ခုကတော့2015ရွေးကောက်ပွဲအပြီး2016ခုနှစ်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရအာဏာရလာခြင်းပါဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့1962ခုနှစ်ကစပြီးရေတွက်ရင်နှစ်ပေါင်း50ကျော်အတွင်းမြမသမိုင်းမှာဒါဟာအကြီးမားဆုံးအပြောင်းလဲတစ်ခုပါဒီအလှည့်ပြောင်းတစ်ခုပေါ်ပေါက်လာရတာဟာအတိုက်အခံတွေဒီမိုကရေစီတော်လှန်ရေးသမားတွေပြည်သူတွေရဲ့ကြိုးပမ်းမှုတသက်ကြောင့်မဟုတ်ဘဲစစ်ဘုတ်ချုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေရဲ့အတိုင်းအဝိုင်းကြားကြီးမားတဲ့အကွဲအပြဲပြဿနာကြီးကြောင့်လည်းဖြစ်တယ်ဆိုတာအထူးသတိပြုကြဖို့တော့လိုပါတယ်။ဒါကြောင့်လဲဒီမိုကရေစီလိုလားသူတွေအတိုက်အခံတွေအစိုးရအာဏာရလာသည့်တိုင်အောင်ရှစ်လေးလုံးရေးတော်ပုံကြီးရဲ့ဒီမိုကရေစီရည်မှန်းချက်ပြည့်မြောက်ခြင်းမရှိသေးပါလို့ပြောနေကြရတာပါ။အဓိကအချက်ကတော့မြမနိုင်ငံဟာနောက်ပြန်လှည့်သွားနိုင်တဲ့အခြေအနေကနေလုံးဝကင်းဝေးသွားပြီလို့မဆိုနိုင်သေးလို့ပဲဖြစ်ပါတယ်။ဒါဟာသကလုံးလှအောင်ပြောနေကြတာမျိုးဖြစ်ပြီးပွင့်ပွင့်လင်းလင်းပြောရရင်မြမနိုင်ငံမှာစစ်အာဏာရှင်စနစ်ပြန်ပေါ်ပေါက်မလာတော့ပါဘူးဆိုတဲ့အာမခံချက်မျိုးရှိမနေသေးလို့ပါပဲ။ရှစ်လေးလုံးအရေးတော်ပုံနောက်ပိုင်းရခဲ့တဲ့သင်ခန်းစာနဲ့လက်ရှိအခြေအနေကိုနှိုင်းယှဉ်ကြည့်လိုက်ရင်တက်မရော်ဟာအာဏာရှိသူတစ်စုံတစ်ယောက်အမိန့်ပေးလိုက်တာနဲ့အာဏာသိမ်းဆိုသိမ်းကိုယ်တိုင်ရင်သားပြည်သူတွေပဲဖြစ်နေနေကျောင်းသူကျောင်းသားတွေပဲဖြစ်နေနေပြစ်ဆိုပြစ်တတ်ဆိုတတ်မျက်စိမိတ်လိုက်နာတဲ့တက်မရော်ဖြစ်နေသေးသရွေ့ဒီမိုကရေစီပန်းတိုင်မရောက်နိုင်ဘူးဆိုတာအားလုံးနားလည်နိုင်ပါတယ် တဆက်ထဲပြောရရင်တိုင်းရင်းသားတွေအားလုံးလိုလားတောင်းတနေတဲ့ပြည်ရင်းစစ်ကိုချုပ်ငင်းစေမဲ့ဖက်ဒရယ်ပြည်ထောင်စုကိုလည်းတီထောင်နိုင်မှာမဟုတ်ပါဘူးပြောရရင်မြန်မာနိုင်ငံမှာဒီကနေ့လိုအပ်နေတာတိုင်းပြည်နောက်ကျောင်းပြန်မလဲဖို့တမရော်ဟာနောက်ထပ်ဥပဒေမဲ့အာဏာသိမ်းတာမျိုးမလုပ်တဲ့တမရော်ဖြစ်ဖို့လိုအပ်နေပါတယ်တိုင်းပြည်ကိုအဖက်ဖက်ကယိုယွင်းကြဆင်းစေခဲ့တဲ့အရင်စစ်အာဏာရှင်တွေသွတ်သွင်းပေးခဲ့တဲ့မှားယွင်းတဲ့အတွေ့အခေါ်ဆိုးတွေကနေလန့်ခွဲထွက်ပြီးတိုင်းပြည်အတွက်တိုင်းရင်းသားပြည်သူလူထုအကျိုးကိုဥထိပ်ပန်နဲ့ကောင်းမွန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေစစ်ဥပဒေစစ်စည်းကမ်းတွေကိုလိုက်နာတဲ့ professional တပ်မတော်ဖြစ်လာဖို့လိုအပ်နေပါတယ
်လက်ရှိတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်နဲ့စစ်ကောင်းဆောင်တွေကတော့2008ဖွဲ့စည်းပုံကိုလိုက်နာကာကွယ်စောင့်ရှောက်မယ်လို့ပြောထားပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရင်ကကာလဆိုင်ရာပြဋ္ဌာန်းချက်များအခမ်းအနားပဲသမရကတာဝန်ပေးခဲ့ရင်တပ်မတော်ကနိုင်ငံအာဏာကိုအချိန်အကန့်အသတ်နဲ့ရယူကျင့်သုံးနိုင်တယ်ဆိုတာလောက်ပဲပါပြီးတပ်မတော်ကအာဏာသိမ်းနိုင်တဲ့ပြဋ္ဌာန်းချက်မျိုးမပါတာကြောင့်တပ်မတော်ခေါင်းဆောင်တွေအခြေခံဥပဒေကိုလိုက်နာနေသည်၍စစ်အာဏာသိမ်းတာမျိုးနောက်ကျောင်းပြန်လှည့်တာမျိုးဖြစ်ဖို့မရှိဘူးလို့မှန်းဆနိုင်ပါတယ်ဒါပေမဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်ဖွဲ့စည်းပုံပြင်ဖို့လိုအပ်တာကြောင့်ဖွဲ့စည်းပုံပြင်ရမှာတပ်မတော်ကပါဝင်လာအောင်ပြည်သူလူထုကိုအမိအဖအဖွဲ့သဘောထားစောင့်ရှောက်တဲ့စီဥပဒေစစ်စည်းကမ်းတွေလိုက်နာတဲ့တပ်မတော်တရားဖြစ်လာအောင်ဒီမိုကရေစီလူလားသူတွေနဲ့ပြည်သူတရားလုံးကတပ်မတော်ခေါင်းဆောင်တွေကိုနီလန်းပေါင်းစုံနဲ့ဝိုင်ဝန်းစီယုံဆွဲဆောင်နိုင်မှသာရှေ့လေလုံးရည်မှန်းချက်တွေပြည့်မြောက်နိုင်မယ်ဖြစ်ကြောင်းပါ